အမေရိကန်နိုင်ငံဝါရှင်တန်မှာရှိတဲ့ US Capitol အဆောက်အုံနဲ့ဝန်ထမ်းတွေကိုတနက်နေ့ပြစ်ဖို့ကြံစီတဲ့ Ohio ပြည်နယ်ကလူတူကိုဗဟိုထောက်လိုင်းရေး Agency FBI ကဖမ်းဆီးလိုက်ပါတယ်။ Christopher Cohen ကို Cindina ဒီတနက်ဆိုင်ကနေလက်နက်ခဲယမ်းတွေကိုပုတ်ထုနေမှာဝယ်ယူပြီးမှဖမ်းဆီးလိုက်တာပါ။ American အစိုးရအရာရှိကိုတပ်ဖို့ကြံစီမှုလက်နက်ခဲယမ်းပိုင်ဆိုင်မှုတွေနဲ့သူ့ကိုအစိုးရတရားရုံးကဆွဲချက်တင်ထားပါတယ်။တရားရုံးရဲ့စာရဲစာတမ်းကဖော်ပြချက်အရ Mr. Cohen ဟာ Congress လွတ်တော်အဖွဲ့ဝင်တွေကိုရန်သူအဖြစ်သဘောထားတယ်လို့ FBI ကိုတင်ပေးတဲ့သူကိုပြောဆိုခဲ့တယ်လို့ဆွဆွဲဖော်ပြချပါရယ်။ဒါအပြင်အဲ့ဒီတင်ပေးသူကိုသူကဆက်ပြောရမှာတော့အစိုးရရုံးဆိုင်ရာဝါရှင်တန်ကိုသွားပြီး US Capitol ကိုပုံခွဲမဲ့အကြောင်းနဲ့အဲ့ဒီမှာရှိတဲ့သူတွေကိုတနက်နဲ့ပြစ်ဖို့လဲကြံစီထားတယ်လို့ဆိုပါရယ်။တစ်ဆက်တည်းမှာပဲ Mr. Cohen ကသူ့အကြံစီအတွက်ပြပကလူတွေနဲ့အဆက်အသွယ်ရှိတဲ့အကြောင်းနဲ့ဒီလိုတိုက်ခတ်ခြင်းအပြင် IS အဖွဲ့ကိုထောက်ခံမှုပြသရာရောက်တယ်လို့သူယုံကြည်တယ်လို့လဲတရားရုံးရဲ့ဖော်ပြချက်မှာတွေ့ရပါရယ်။ Mr. Cohen ရဲ့ကွန်ပျူတာချက်မှာဘုံလုံးနည်းနဲ့ Islamic Jihad အဖွဲ့ရဲ့ဗီဒီယိုဖိုင်ကိုလည်းတွေ့ရတယ်လို့ FBI ကပြောပါရရှင်။